Boko Haram ဖွဲ့ကိုတိုက်ခိုက်နေကြတဲ့နိုင်ငံတကာတပ်ဖွဲ့တွေဟာအဲ့ဒီအဖွဲ့ရဲ့ခေါင်းဆောင်5ဦးကိုဖမ်းဆီးလိုက်ပြီးသူတို့ဖမ်းဆီးထားတဲ့မျိုးသမီးတွေနဲ့ကလေးငယ်တွေကိုပြန်လွှတ်ပေးလိုက်တယ်လို့ကင်မရွန်နိုင်ငံအစိုးရကပြောပါတယ်။မြောက်ပိုင်းမာရာဝါယာဒေသမှာရှိတဲ့ Boko Haram အဖွဲ့ခြေစိုက်စခန်းတွေကိုအခုလအစောပိုင်းကပိတ်မှတ်ထားစီးနှင်းခဲ့တာမှာကလေးငယ်28ဦးနဲ့အနည်းဆုံးမျိုးသမီး18ဦးတို့ကိုပြန်လွှတ်ပေးလိုက်နိုင်တယ်လို့အာဏာပိုင်တွေကစနေနေ့မှာပြောဆိုခဲ့ပါတယ်။ Boko Haram အဖွဲ့ကိုတိုက်ခိုက်ရေးအတွက်ဒေသရင်းလုံခြုံရေးနဲ့မဟာဗျူဟာတွေကိုဆွေးနွေးဖို့အနောက်အာဖရိကတိုက်ကခေါင်းဆောင်တွေအပါအဝင်ပြည်သက်သမ္မတ François Hollande American နဲ့ Britain အရာရှိတွေတက်ရောက်တဲ့ထိပ်သီးစည်းဝေးပွဲ Nigeria နိုင်ငံမြို့တော် Abuja မှာပြုလုပ်နေတဲ့အချိန်မှာပဲ Boko Haram စခန်းကိုဝင်ရောက်စီးနင်းတဲ့တရင်ထွက်လာတာဖြစ်ပါတယ်။လက်ချက်ဒေတာဖွံ့ဖြိုးရေးနဲ့အကြမ်းဖက်မှုပြန်ပွားစေတဲ့အကြောင်းတရားတွေကိုအမြင့်ပြတ်တုတ်တင်နိုင်ရေးအတွက်သူ့နိုင်ငံအနေနဲ့ပြင်းမြအမေရိကန်ဒေါ်လာ1ဘီလီယံလောက်လိုအပ်တယ်လို့လည်းနိုင်ဂျီးရီးယားသမ္မတမူဟမ်မာဒူဘူဟာရီကပြောဆိုပါတယ်အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ကလည်းအမေရိကန်ဆိုရအနေနဲ့စီးရဲအရာလှုပ်ဆောင်မှုတွေနဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေအတွက်ထက်ထဲဝင်ဝင်ကူညီသွားဖို့တန်ဋိဌာန်ချထားတဲ့အကြောင်းဒါပေမဲ့စစ်ပွဲတွေမှာအောင်မြင်မှုရနေုံနဲ့မလုံလောက်တဲ့အကြောင်းထိပ်သီးစည်းဝေးပွဲမှာပြောကြားခဲ့ပါတယ်